အာရှဖွံ့ဖြိုးရေးဘဏ်ရဲ့ချင်းငွေစီမံချက်အရအာရှလမ်းမဖောက်လို့ရေးစီမံကိန်းမှာကရင်ပြည်နယ်အတွင်းကမြို့နယ်2မြို့နယ်ကကြေးရွာပေါင်း19ရွာမှာဒေသခံတွေရဲ့လူနေအိမ်တွေလေယာချမ်းမြေတွေထိခိုက်မှုရှိတဲ့အပေါ်စိုးရိမ်မှုတွေရှိနေတယ်လို့ KHRG လို့ခေါ်တဲ့ကရင်လူခွင့်ရေးအဖွဲ့တာဝန်ရှိသူတွေကပြောဆိုပါတယ်အခုလိုအာရှလမ်းမဖောက်လို့ရေးလုပ်ငန်းမှာတက်ဆိုင်နေတာမြန်မာအာဏာပိုင်တွေကနေပွင့်လင်းမြင်သာမှုမရှိသလိုစီမံကိန်းဧရိယာအတွင်းမှာထိမိခိုက်မိနေတဲ့ဒေသခံတွေရဲ့အခြေအနေကလည်းအင်အားချမ်းမြေအသိစီးခံရမှာကိုစိုးရိမ်ရတဲ့အနေအထားမျိုးမှာရောက်နေပါတယ် VOE ထိုင်းခြေဆိုင်သတင်းတော့ကိုနိုင်ကွန်းအင်ကအခုလိုသတင်းပေးပို့ထားပါရခင်ဗျာ
ဟုတ်ကဲ့ပါကရင်ပြည်နယ်အတွင်းမှာအစိုးရကနေအာရှဖူပြူရေးပန်ချင်းငွေစီမံကိန်းရအာရှဝေးပြည်လမ်းမဖောက်လုပ်တဲ့အစီအစဉ်မှာဒေသခံတွေရဲ့အတန်တွေကိုနားဆွေးခြင်းမရှိဘူးဆိုတဲ့အစီရင်ခံစာကိုကရင်လူခွေရေးဖွဲ့ GHRG ဖွဲ့ကနေအစီရင်ခံစာထုတ်ပြန်ခဲ့တာပါအထူးသဖြင့်အာရှလမ်းမဖောက်လို့ရေးစီစဉ်မှာကရင်ပြည်နယ်ကော့ကရိတ်မြို့နယ်နဲ့ဖားမြို့နယ်ကဒေသခံတွေရဲ့လူနေအိမ်လေယာချမ်းမြေတွေကိုထိခိုက်မှုရှိခဲ့တယ်လို့ GHRG ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူစိုးဝေလေးကအခုလိုပြောပါတယ
်။သူတို့လက်ထပ်ချတဲ့တိုင်တွေသူတို့လက်ထပ်တဲ့တိုင်တို့ဒီကြောင်ရောသားတွေပါတယ်ဆိုရင်လည်းဆိုတော့သူတို့ရဲ့ပိုင်ဆိုင်နေတဲ့သူတို့အိမ်သူတို့ဆိုင်တွေသူတို့ခြံတွေသူတို့တဲတွေပြည့်ပြည့်မှာသူတို့ဆိုရင်ကျွန်တော်တို့တွေ့ရတဲ့လောက်ကတော့ယူဟာ18ရွာနဲ့မြို့တစ်မြို့ပေါ့ဆိုတော့မြို့အဲ့ဒီလမ်းကြောင်တစ်ဆောက်ပေါ့နော်ထိခိုက်မှာသူတို့ဖြစ်သူတို့အိမ်သူတို့ခြံနောက်ပြီးတော့သူတို့ဆိုင်သေးဆိုင်တွေနောက်ပြီးတော့သူတို့ဖလက်ခွေးတွေဖြစ်မှာလမ်းကြောင်တစ်ဆောက်မှာသူတို့ပိုင်ဆိုင်တဲ့ပြည်သူဥစ္စာတွေပြည့်စုံသွားလို့ရှိရင်သူတို့ရဲ့အသက်မွေးဝမ်းကြောင်းတွေထိခိုက်နိုင်တဲ့ယွာသားတွေကိုချိန်ဆမှုတစ်စုံတရာဖြစ်ပေါ်စေတယ်အဲ့လိုမျိုးချိန်ဆမှုတစ်စုံတရာဖြစ်တဲ့ကြောင့်အဲ့မှာယွာသားတွေရဲ့အခွင့်အရေးကိုလေးစားလိုက်တာမှုမရှိဘူးလို့ကျွန်တော်တို့ဆိုလိုချင်တာဖြစ်တယ
်အစိုးရရဲ့လမ်းဖောက်လို့ရေးဖွဲ့ကနေတိုင်းတာချက်နဲ့လမ်းဧရိယာတိုင်းစိုက်ထူတဲ့နေရာမှာဖားမြို့နယ်အိမ်ဒူးနဲ့ကော့ကရိတ်မြို့နယ်တွင်ကျေးရွာပေါင်း18ရွာကတည်ရခံတွေရဲ့အိမ်ခြံလေမြေတွေဧရိယာတွင်ပါဝင်နေတာကြောင့်တည်ရခံတွေစိုးရိမ်နေကြတယ်လို့လဲစိုးဝေလေးကပြောပါတယ်အခုလိုအာရှလမ်းမဖောက်လို့ရေးလုပ်ငန်းလှုပ်ဆောင်နေရမှာအစိုးရအနေနဲ့ပွေလင်းမြင်သာမှုမရှိဘူးလို့လဲစိုးဝေလေးကအခုလိုပြောပါတယ
်ဒီလမ်းဆောက်တာအစနှစ်ပိုင်းရှိတဲ့ချက်ကအစိုးရအကောင့်ထက်ပေါ်ရမယ်အာရှတန်ကသူတို့ဘယ်လိုကြေပတ်ပို့ပေးမယ်ဆိုတော့ကျွန်တော်တို့ကသူတို့လက်တွေ့ဒီ CSO PDF နဲ့လက်တွေ့တော့တော့စက်တန်ပြန်ချောင်းအောင်မှာကြတော့ဇာတ်ရယာသားတွေသူတို့စိုးရိမ်ပုံမှန်မှုတွေရပ်ပြီးရသားတွေတွားတာကိုအကောင်ဆုံးလှုပ်ဆောင်ပေးမယ်လို့သူတို့ပြောကြတာပဲဒါမဲ့လက်တွေ့မှာတော့ကျွန်တော်တို့တောက်ကြည့်ရမှာပေါ့ဘလော့တိုင်းတာဒီသူတို့လှုပ်ဆောင်ပေးမယ်ဆိုတော့ကျွန်တော်တို့တောက်ကြည့်ရမယ်ဒါမဲ့အစိုးရပဲချမှာကြတော့အခုလောလောဆယ်ထိတော့သူတို့ဘယ်လိုလုပ်ပြီးမလဲဘယ်လိုလှုပ်ဆောင်ပေးမလဲဆိုတော့ကောင်းကောင်းမို့အဲ့လိုလာတော့မရှိသေးဘူးဘာကြောင့်လဲဆိုတော့သူတို့အဖက်တစ်ဖက်ကသူတို့လှုပ်လာတယ်မျိုးလမ်းလာတိုင်းတယ်တိုင်းတွေလာဆိုင်တယ်ဇာတာတွေဒီတော့သူတို့ပြောတယ်အခြေကအမိကျွန်တော်တို့လုပ်နေရတယ်တဲ့အခြေကအမိဆိုတာအခြေကအမိခံတဲ့အချိန်သူတို့လှုပ်တယ်ဇာတာတွေအတွက်ခြေချမှုတစ်စုံတစ်စုံဖြစ်တယ်လေ
အာရှလမ်းမဖောက်လို့ဖို့လမ်းဧရိယာတွင်မှာပါဝင်နေတဲ့အိယာဆိုင်ခြံတွေပြောင်းရွှေ့ရမယ့်အနေအထားရှိနေပေမဲ့လည်းဒီကနေ့ထိတော့အစိုးရအာဏာပိုင်ဖွဲ့စည်းတွေကနေလာရောက်အသိပေးအကြောင်းကြားတာမျိုးမရှိသေးဘူးလို့လည်းဂျုံတို့မျိုးတည်ရခံကြောင်းစရာသူကအခုလိုပြောပါတယ်
ဆောင်မလာအဲ့ဒီနေရာသူတို့တတ်မှတ်ထားတဲ့ဥပဒေတွေကတော့ဆက်လာပြီပေါ့နော်ဒီလမ်းလေးကဆိုင်ပြီးအိမ်ကြီးကတော့ဟိုကြောင်းရမှာပေါ့နော်ကြောင်းရမှာတည်ကြတယ်ဒါပေမဲ့ဒီအစိုးရဘက်ကလာပြီးတော့တည်ပေးတာတို့ကြောင်းချတာတို့ဘာမှမရှိဘူးယူရတာကဘာမှမရှိဘူးအစိုးရလမ်းကြီးလမ်းဆောင်တယ်လို့သူတို့တည်တယ်ရှောင်းရှူတဲ့သူတို့နေရာသူတို့လေတွေသူတို့မြေတွေသူတို့အိမ်ကြီးကတော့ပြတ်ပြေးတယ်ပြတ်ပြေးတဲ့ဟာကသူတို့ကဘာမှဟိုမကြားသေးရသေးဘူးပေါ့အစိုးရဘက်ကတော့ဟိုဒီ ATV ရောမအဆက်ကျင်းလို့မဆိုင်ကပြေးမလာသူတို့ကိုမပြေးဘူးလား
အလားတူကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်မှာလောင်းကင်နဲ့ထီဟုတန်အထိဖောက်လုပ်နေတဲ့လမ်းတစ်လျှောက်မှာဒေသခံတွေရဲ့အိမ်ခြံလယ်မြေတွေကိုရောကြီးမပေးဘဲဖျက်ဆီးဖောက်လုပ်နေတယ်လို့လည်းကရင်လူခွေဘွက် GHRG ဘွက်ကနေမလ22ရက်ရက်စွဲနဲ့အစီရင်ခံစာထုတ်ပြန်ခဲ့တာပါကရင်ပြည်နယ်မှာလယ်ယာမြေတိမ်းဆည်းမှုပြဿနာတွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့စနေနေ့တုန်းက88ကရင်မျိုးဆက်ကျောင်းသားဖွဲ့အစည်းအရုံးပါဝင်ကရင်ပြည်နယ်နဲ့အေရဝတီတိုင်းကလယ်ဓမာကျိုးဆောင်ကိုရက်ကတာဝန်ရှိသူတွေဦးဆောင်ပြီးတော့လယ်ဓမာတွေတန်ခါတော်တွေနဲ့ဒေသခံတွေကနေဖမ်းမြို့မှာခြေသက်ဆန္ဒပြခဲ့ကြပါတယ်ဒီဆန္ဒပြပွဲမှာပါဝင်တဲ့တန်ခါတော်နှစ်ပါးနဲ့လူဆက်တူဦးကိုအာဏာပိုင်တွေကနေဖမ်းဆီးပြီးပုံမှန်78နဲ့တရားစွဲဆိုထားပါတယ်ခင်ဗျာ